မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့အရေးပေါ်အခြေအနေဆိုင်ရာအဥပဒေအရေးယူဒဏ်ခတ်မှုတွေကိုရုတ်သိမ်းပေးဖို့အတွက်သမ္မတဘရက်အိုဘားမားကဆုံးဖြတ်ထားပြီးဖြစ်တယ်လို့အင်ဂျီရောကပြောဆိုလိုက်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုဒေါင်ဆန်းစုကြည်ကလည်းသဘောတူတယ်လို့အင်ဂျီရောရဲ့ပြောခွင့်ရသူဂျော့ချ်အာနက်စ်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ဘလို့အကြောင်းချုပ်အခြေခံပြီးတော့ဒဏ်ခတ်အရေးယူမှုတွေကိုဖယ်ရှားဖို့ဆုံးဖြတ်ခဲ့ရတာပါလဲ။ဒီလိုဒဏ်ခတ်ပိတ်ဆို့မှုတွေဘရော့တရားဝင်ဖေရှားမလဲဆိုတာကိုမတ်စုမြတ်မုံကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်နေစဉ်1998ခုနှစ်အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်လက်ထက်မှာအမေရိကန်အစိုးရကအရေးပေါ်အခြေအနေဆိုင်ရာအဥပဒေပြဋ္ဌာန်းပြီးတော့မြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုတွေကိုချမှတ်လာခဲ့တာဖြစ်ပါတယ်အခုဒီအရေးပေါ်အခြေအနေဆိုင်ရာဥပဒေကိုရုပ်သိမ်းဖို့သမ္မတဘရက်အိုဘားမားကဆုံးဖြတ်ချက်ချထားပြီးဖြစ်တဲ့အကြောင်းအင်ဂျီရောပြောခွင့်ရသူဂျော့ချ်အာနက်စ်ကဗုဒ္ဓဟူးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ
်။ Well, I think at this point the decision has essentially been made. And this is a decision that Aung San Suu Kyi indicated that she agreed with. She supported the decision to lift the national emergency.
အခုအချိန်မှာဒီဆုံးဖြတ်ချက်ကိုချထားပြီးသားဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကလည်းဒီဆုံးဖြတ်ချက်ကိုသဘောတူတဲ့အကြောင်းပြောခဲ့ပါတယ်။အရေးပေါ်အခြေအနေဆိုင်ရာချထားတဲ့ဒဏ်ခတ်မှုတွေကိုဖယ်ရှားမဲ့ဆုံးဖြတ်ချက်ကိုသူကလည်းထောက်ခံပါတယ်။ရည်ရွယ်ဆောင်ရွက်မှုကြောင့်သတ်မှတ်ထားတဲ့စီမင်းသတ်မှတ်ချက်တွေကိုဥပဒေကြောင်းကနေပြန်လည်ပြင်ဆင်ဖို့လုပ်ရပါမယ်။အဲ့ဒီအတွက်အချိန်တော့လိုပါတယ်။ဒါပေမဲ့သမ္မတရဲ့ပြောကြားချက်အရဆိုရင်လာမယ့်ရက်ပိုင်းတွေမှာအလုံးပြည့်စုံနိုင်ပါတယ
်။အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာအရေးပေါ်အခြေအနေဥပဒေပယ်ဖျက်ကြောင်းကြေညာချက်ထဲမှာတော့မြန်မာနိုင်ငံအပေါ်ဒဏ်ခတ်အရေးယူမှုဥပဒေ Jade Act မှာပါဝင်တဲ့အမေရိကန်ပြည်ဝင်ခွင့်တားမြစ်ချက်တွေကိုဆက်လက်ထားရှိမှာဖြစ်တယ်လို့ဖော်ပြထားပါတယ်။စစ်တပ်ခေါင်းဆောင်တွေမြန်မာစစ်တပ်ကိုနိုင်ငံရေးစီးပွားရေးအရာတိတိတသားထောက်ပံ့မှုပေးနေသူတွေအပေါ်ချမှတ်ထားတဲ့ပြည်ဝင်ခွင့်တားမြစ်ချက်ကိုဆက်ပြီးထားရှိနေဦးမှာဖြစ်ပါတယ်။မြန်မာစစ်တပ်အပေါ်အကန့်အသတ်နဲ့အကူအညီပေးတာအပါအဝင်နိုင်ငံခြားထောက်ပံ့မှုတွေအပေါ်ကန့်သတ်ချက်တွေကိုလည်းဆက်ပြီးတော့ထားအုပ်မှာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုအလုံးကိုဖယ်ရှားပေးဖို့မဖြစ်နိုင်သေးဘူးလို့အင်ဂျီရောကအင်ကာနီတုန်းကပဲပြောကြားထားခဲ့တာပါ။ဒါပေမဲ့သမ္မတအိုဘားမားနဲ့ဒေါ်အောင်ဆန်းစုကြည်တို့စက်တင်ဘာ14ရက်ပုတ်ထုံးနေ့ကတွေ့ဆုံအပြီးမှာမြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုတွေလုံနိုင်ဖို့ချမှတ်ထားတဲ့အရေးပေါ်အခြေအနေကိုဖယ်ရှားဖို့ပြောခဲ့တာမို့ဒီအခြေအနေဘလို့ဖြစ်လာရတာပါလဲ
။ The reason that this national emergency was placed into effect in the first place was concern about the undemocratic conduct of the military government that previously ruled Burma.
မြန်မာနိုင်ငံကိုအရင်ကအုပ်ချုပ်ခဲ့တဲ့စစ်အစိုးရရဲ့လူရကြောင့်အရေးပေါ်အခြေအနေတွေကိုချမှတ်ထားခဲ့တာဖြစ်ပါတယ်။အထူးသဖြင့်ဒေါ်အောင်ဆန်းစုကြည်ကိုနေအကျယ်ကျုပ်ချထားတဲ့စစ်အစိုးရရဲ့လူရကြောင့်ဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံမှာဖိသားတဲ့ဒီမိုကရေစီအပြောင်းအလဲတွေကိုတွေ့နေရပါပြီ။ဒေါ်အောင်ဆန်းစုကြည်ဆိုရင်လည်းအစိုးရခေါင်းဆောင်တစ်ယောက်ဖြစ်နေပါပြီ။ဒါကမြန်မာနိုင်ငံမှာအရေးပါတဲ့တိုးတက်ပြောင်းလဲမှုတစ်ခုဖြစ်ပါတယ်။ဒါကြောင့်အရေးပေါ်အခြေအနေတွေကိုရုပ်သိမ်းပြီးဒဏ်ခတ်မှုတွေကိုဖယ်ရှားတာအတိပ္ပယ်ရှိရလို့ရဖြစ်ပါတယ်
။အခုလိုအမေရိကန်ရဲ့အရေးယူဒဏ်ခတ်မှုတွေကိုဖယ်ရှားနိုင်ဖို့အရေးပေါ်အခြေအနေတွေကိုရုပ်သိမ်းမယ်ဆိုပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီနီးချအပြောင်းအလဲတွေဆက်ပြီးလှုပ်သွားဖို့လိုတယ်ဆိုတာကိုလည်းအင်ဂျီရောပြောခွင့်ရဂျော့ချ်အာနက်စ်ကအခုလိုပြောပါတယ
်။ There still is an undue role that the military plays in the government there.They're afforded about 25% of the legislative seats.
အစိုးရထဲမှာစစ်တပ်ရဲ့အခန့်ကဏ္ဍပါဝင်နေစေဖြစ်ပါတယ်။လွှတ်တော်ထဲမှာလည်းတမရော်သားဂူဇလဲ25ခန့်လုံးပါဝင်နေစေဖြစ်ပါတယ်။ဒီဘိုင်းတွေမှာဒီမိုကရေစီနှီးလန်းကြအပြောင်းအလဲတွေဖြစ်လာတာကိုကျွန်တော်ဘက်ကမြင်နေပါတယ်။မြန်မာနိုင်ငံသားအားလုံးရဲ့လူခွင့်ရေးတွေကိုအကာအကွယ်ပေးနိုင်တဲ့ဆောင်ရွက်မှုတွေဆက်လုပ်ဖို့လိုနေပါသေးတယ်။ဒီကိစ္စတွေဟာမြန်မာအစိုးရရဲ့ဦးစားပေးဆောင်ရွက်မှုတွေဖြစ်တယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ကလည်းပြတ်ပြတ်သားသားပြောထားပါတယ်။
မြန်မာနိုင်ငံအပေါ်အမေရိကန်ရဲ့ပိတ်ဆို့တန်ခတ်မှုတွေကမြန်မာနိုင်ငံရဲ့စီးပွားရေးအပေါ်တည်ထားတဲ့တက်ရောက်မှုတွေရှိခဲ့တယ်ဆိုတာကိုလည်းအင်ဂျီရောပြောခွင့်ရသူကပြောခဲ့ပါတယ်။အမေရိကန်နဲ့မြန်မာနိုင်ငံကြားစီးပွားဆက်ဆံရေးတွေတိုးမြှင့်လုပ်တာကနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်လာအောင်မလုံပေးရရောက်လိမ့်မယ်လို့လည်းဂျော့ချ်အာနက်စ်ကဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ပြောင်းလဲတိုးတက်မှုတွေကြောင့်အမေရိကန်ကတန်ခတ်မှုတွေလုံနိုင်ဖို့ချထားတဲ့အရေးပေါ်အခြေအနေတွေကိုဖယ်ရှားပေးဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းဗုဒ္ဓဟူးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအရေးပေါ်အခြေအနေကိုရုပ်သိမ်းတယ်ဆိုတဲ့အမိန့်ရဲ့သမ္မတရဲ့မြန်မာနိုင်ငံဆိုင်ရာအမိန့်ရဲ့တို့ကိုဖျက်သိမ်းတယ်လို့သမ္မတအိုဘားမားကထုတ်ပြန်ကြေညာတော့မှသာဒီဆုံးဖြတ်ချက်တွေဟာတရားဝင်အသက်ဝင်မှာဖြစ်ပါတယ်။ဒါမှပဲဗန်နာယေးဝန်ကြီးဌာနလက်အောက်ကနိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေးယုံ OFAC ကထုတ်ပြန်ထားတဲ့မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုဆိုင်ရာစီးမျဉ်းစည်းကမ်းတွေအလုံးပြတ်ပြတ်သွားမှာဖြစ်တယ်လို့အမေရိကန်ဗန်နာယေးဌာနကလည်းစက်တင်ဘာ14ရက်နေ့နေစွဲနဲ့ထုတ်ပြန်ပါတယ်။မ မြန်မာနိုင်ငံကို GSP လို့ခေါ်တဲ့ကုန်သွယ်ရေးအထူးခံစားခွင့်ပြန်လည်ပေးအပ်ဖို့ရှိတယ်ဆိုတာကိုသမ္မတဘရက်အိုဘားမားကဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံဒီမိုကရေစီဖြစ်စဉ်အတွက်ပိတ်ဆို့တန်းခတ်မှုတွေချမှတ်ခဲ့တာကိုအတိအမှတ်ပြုပြောကြားပြီးတော့အခုအချိန်ဟာနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေအတွက်တကားဖွင့်လှစ်ထားပြီးဖြစ်တာကြောင့်ပိတ်ဆို့တန်းခတ်မှုအလုံးကိုရုပ်သိမ်းချိန်တက်ပြီလို့ပြောကြားခဲ့ပါတယ်ရှစ်လေးလုံးလူမှုအုံကြွားမှုဖြစ်ပြီး1989ခုနှစ်မှာမြန်မာနိုင်ငံကိုပေးထားတဲ့ GSP ကုန်သွယ်ရေးအထူးအခွင့်အရေးကိုသမ္မတဟောင်းဂျော့ချ်ဘုတ်ကရုပ်သိမ်းခဲ့တာဖြစ်ပါတယ်အခုသမ္မတအိုဘားမားကတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားဖို့ဆုံးဖြတ်ချက်အပေါ်အမေရိကန်အာဆီယံစီးပွားရေးကောင်စီကကြိုဆိုခဲ့ပါတယ်ရှင်